ထိုင်းနိုင်ငံမှာဒီလာမယ့်ဇန်နဝါရီလ23ရက်နေ့ကျရင်ဘန်ကောက်တစ်မြို့လုံးကိုပိတ်ဆို့ဆန္ဒပြဖို့စီစဉ်ထားကြတဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေမှာမြန်မာနိုင်ငံသားတွေမပါကြဘူးတက်နိုင်သလောက်ဆန္ဒပြနေရတွေကိုရှောင်ပြီးတော့မြို့တွေရဲ့လုံခြုံရေးကိုအထူးဂရုစိုက်ကြဖို့ဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကထိုင်းနိုင်ငံတွင်ရှိနေကြတဲ့မြန်မာနိုင်ငံသားတွေကိုသတိပေးတိုက်တွန်းထားပါတယ်နှစ်နိုင်ငံအပြန်အလှန်ချစ်ကြည်ပြပြားစီမဲ့အပြုမှုတွေကိုရှောင်နိုင်ဖို့နဲ့မိမိတို့ရဲ့လုံခြုံရေးကိုကိုယ်တိုင်ထိန်းနိုင်ဖို့အတွက်အခုလိုမျိုးသတိပေးတိုက်တွန်းရတာဖြစ်တယ်လို့မြန်မာတန်ယုံကြေညာချက်မှာဖော်ပြပါတယ်ဆနပြပွဲတွေဖြစ်တဲ့အချိန်မှာလည်းသတင်းမီဒီယာတွေကိုမပြတ်လည်လာပြီးတော့ဆနပြလူစုလူဝေးတွေနဲ့နေရာတွေကိုသိရှိနိုင်ဖို့ရှောင်ရှားနိုင်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံမှာတော့ဒီဝင်းကြီးချုပ်ရင်းလက်ရှင်တော်ကနှုတ်ထွက်ပြီးပို့ဆိုပြီးတော့ဆူရဆန့်ကြီးဆနပြမှုတွေပြုလုပ်နေကြတဲ့နေရာမှာအခုလာမယ့်သတင်းပတ်ထဲမှာတော့မြို့တော်တစ်ခုလုံးကိုအသွာလာတွေကဆရက်ပြီးတော့ဆနပြသူတွေဘက်ကထိန်းချုပ်နိုင်အောင်တိုက်ခန့်ဆနပြသူတွေကရည်မှန်းထားပါတယ်။အဲဒီအတွက်လည်းကြိုတင်လှုံ့ဆော်စည်းရုံးမှုတွေပြုလုပ်နေတာဖြစ်ပါတယ်။ထိုင်းနိုင်ငံတွင်မှာဆူရဆန့်ကြီးဆန္ဒပြမှုတွေကြောင့်ဝန်ကြီးချုပ်ရင်းလက်ကလွှတ်တော်ကိုဖျက်ပြီးတော့ဒီလာမယ့်ဖေဖော်ဝါရီလ2ရက်နေ့ရွေးကောက်ပွဲတွေပြန်ကျင်းပပြီးဖို့ပြင်ဆင်ထားတာပါ။ဒါပေမဲ့လည်းအဆူရတာဝန်တွေကိုတော့ရင်းလက်အဆူရကဆက်ယူထားပါတယ်။ဆန္ဒပြသူတွေကတော့ဒီရွေးကောက်ပွဲမှာလည်းရင်းလက်ပါတီပဲဆက်ပြီးတော့အနိုင်ရမယ်ဆိုပြီးရွေးကောက်ပွဲကိုလည်းတပိတ်မှောက်ဖို့ပြောနေပါတယ်။ထိုင်းနိုင်ငံတွင်မှာအခုဒီနှစ်ပိုင်းတွေအတွင်းနိုင်ငံရေးမငြိမ်သက်မှုတွေကြောင့်အကြမ်းဖက်မှုတွေနောက်ဆက်တွဲဖြစ်ပြီးတော့လူအသေးပြောက်အတော်များများလည်းရှိခဲ့ပါတယ်ခင်ဗျာ။